Kachin Lumyao Yepwe K.I. Uga Tien Chok Thare, Kachin Minarun Dita Rega, Kachin Sipye Dukha De Resigo, Kula Damaga Ludhajin Sana Thao Thamu Akunji Rwe, Diye Bain Duin Jau La Nain Dhe Lu K.I. Uga Pyo Baare. Deo Myo Ma Nezane Kachin Tien Chokwa Ne Myuri Ma, Sipye Dukha De Eji Dwe Ha, Kona Daung Jo Dwa Bi Lule Su Baare. Kachin Minarun Ga Nao Song Chin Rune Patta Bi, K.I. U Pyo Yusu Ngin Shudu Gu Satwe Mi Mian Thare Masu Munga Pyo Pya Wa Mekamya.
Hogeba, KIO Tencho Nemi Pite, Kachin Bine Liza Mugo, Kula Tamaga Ludajin Sana Tau Tamu Akuni Peye, UN Ocha Ye Akuni Peye Yenanriha, Dita Yen Yet Tema Yashi Lana Nesure Drinzago, KIO Yashi Tare, Lu KIO Yoguinaga Biobare, Dabi Meku Chain Tito Liza Murego, Akuni Peye, Puri, Wiao Lajin or Machi de Bulule, KIO Yoguina Ulananga Biobare.
ဒီယူအန်အိုချာအဖွဲ့အနေပြီးတော့ဒီလိုက်စာဘက်ကိုလည်းသူလာမယ်ဆိုတဲ့သတင်းတွေကထုတ်ပေါ်လာမျိုးရှိတယ်နောက်ပြီးပကံဘက်မှာရှိတဲ့ဒုက္ခတွေပါလည်းသူတို့တော်ပြီးအခုကြီးပြီးပါမယ်ဆိုတဲ့ဒီထုတ်ဖို့ချက်တွေရှိတယ်ကျွန်တော်တည်ရတဲ့လောက်ဒီနေ့အထိတော့ဒီလိုက်စာဘက်ကိုလာတဲ့ကျင်တန်းတွေကထွက်မလာသေးဘူးဒါပေမဲ့ဒီတည့်ရက်နေ့ရက်တော်တွေမှာသူတို့ထွက်လာအောင်ကြိုးစားမယ်
ံရွှေလီမြို့မှာတွေ့ဆုံခဲ့ပြီးတဲ့နောက်ပိုင်းမြန်မာအစိုးရကနေကုလသမဂ္ဂအပါအဝင်နိုင်ငံတကာလူသားချင်းစာနာမှုကူညီရေးအဖွဲ့တွေကိုကချင်ပြည်နယ်ထဲကိုတွားရောက်ခွင့်ပေးလိုက်ပါတယ်။အရင်တုန်းကတော့ KIO ထင်းချုံရဒေသတွေကဒုက္ခသည်စခန်းတွေကိုနိုင်ငံတကာကအကူအညီပေးဖို့မှလုံခြုံရေးအကြောင်းပြချက်နဲ့မြန်မာအစိုးရကခွင့်မပြုခဲ့ပါဘူး။အခုဆိုရင်တရုတ်မြန်မာနယ်စပ်နဲ့ကချင်လက်နက်ကိုင်အဖွဲ့တို့ထိန်းချုပ်ရာနယ်မြေတွေမှာစစ်ပြေးဒုက္ခသည်ဥယေဟာ 8,000 ကျော်ဖြစ်သွားပြီးနေအိမ်စွန့်ခွာပြီးတော့ဘေးလွတ်ရာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်တွေရဲ့စားနပ်ရိက္ခာနဲ့လုံခြုံရေးအတွက်စိုးရိမ်ပွေရာအခြေအနေမှာရှိနေပါတယ်
။အဲအားလုံးကျွန်တော်တို့ရှင်းနေချုပ်ကြည့်လိုက်မယ်ဆိုတော့ 8,000 ကျော်တယ်ခင်ဗျာ။တရုတ်နယ်စပ်တခြားမှာရှိတဲ့ဒုက္ခဒေသခံတွေတာမကပဲနဲ့ဒီအတွင်းပိုင်းမှာရှိတဲ့အစိုးရထိန်းချုပ်နေမြေမဟုတ်တဲ့တမဟာတိဒေတာတို့နောက်ပြီးတော့ဒီတန်ရင်ငါးဒေတာတခွင်မှာရှိတဲ့ဒုက္ခတွေဒီအားလုံးပေါင်းလိုက်တော့တောင်းတော့ကြော်ပါလေဟဲ့တချို့ဒီသွာလာရေးခက်ခဲတဲ့ဒေတာမှာရှိတဲ့ဒုက္ခတွေတွေရတော့တော်တော်များများဒီစာရေးတောက်ရေးတာမကဒီသူ့ရဲ့လုံခြုံရေးပေါ့ဗျာလုံခြုံရေးဆိုတဲ့နေရာမှာဦးနေရေးထိုင်ရကိစ္စအပါအများကြီးခက်ခဲတော့ရှိပါသေးတယ်ခင်ဗျာ
ဒီလဖေရိုင်လာ20ရက်နေ့မှာတော့ထိုင်းနိုင်ငံထဲမှာညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံမှုရှိသလို KIO အနေနဲ့ကတော့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေနဲ့နှစ်ဖက်စီရေးတင်းမာမှုတွေလျှော့ချနိုင်မှုနဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုလှုပ်ဆောင်နိုင်မှုဆောင်ရွက်နေတယ်လို့ KIO ပြောခွင့်ရဦးလန်နန်းကပြောပါတယ်
ထိုင်းမှာတွေ့မဲ့ကိစ္စတော့ UNFC အဖွဲ့နဲ့ဒီလ20ရက်မှာထိုင်းမှာတွေ့ကြမယ်ဆိုတဲ့သတင်းကျွန်တော်ရတယ်ခင်ဗျာ။ဦးအောင်မင်းနဲ့ပြည်စုံမှုကလည်းဒါဆက်ပြီးလုပ်ရမယ်ကိစ္စအပိုင်းတွေပါ။ဒါမဲ့ဘယ်တော့ပဲချင်းတော့မယ်ဆိုတဲ့ကိစ္စတော့ဒါတတ်မှတ်တယ်မျိုးတော့မရှိနိုင်သေးဘူးခင်ဗျာ။ပြီးတော့တွေ့ပါပါ
မြန်မာအစိုးရကိုယ်စားလှယ်အဖြစ်နဲ့ဦးအောင်မင်းဦးဆောင်တဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့လှုပ်ဆောင်နေချိန်မှာတမတော်ကာကွယ်ရေးဦးစည်းချုပ်မင်းအောင်လှိုင်ရဲ့ကချင်ငြိမ်းချမ်းရေးအတွက်အချိန်မရွေးလာရောက်ဆွေးနွေးနိုင်ပါတယ်ဆိုတဲ့ကမ်းလှမ်းချက်အပေါ်တော့နားမလည်ဘူးလို့ KIO ကပြောပါတယ်
။အစိုးရအဖွဲ့နဲ့ကနေပြီးတော့ဒီဦးအောင်မင်းကိုသူတို့ကိုယ်စားလှယ်နဲ့သူတို့ဟိုတတ်မှတ်ထားတာရှိတယ်။ဒါကြောင့်မဒီဦးအောင်မင်းအဖွဲ့နဲ့ကျွန်တော်တို့ဒီတွေ့တဲ့တဲ့ကိစ္စတွေမှာတွေ့နေကြတယ်ခင်ဗျာ။ကာကွယ်ရေးဦးစည်းချုပ်ကနေပြီးတော့တိုင်းရဲ့ပြောဆိုတာမျိုးဆိုတော့ဒါဘယ်လိုရွေချက်နဲ့ပြောတယ်ဆိုတော့ကျွန်တော်နားမလည်ဘူးခင်ဗျာ
။ပြီးတော့မြမဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့ငြိမ်းချမ်းရေးမှာဝင်ရောက်လှုပ်ဆောင်ပေးပါမယ်ဆိုတဲ့ပြည်ထောင်စုနေကကမ်းလှမ်းချက်အပေါ်မှာတော့ကချင်အရေးနဲ့ပတ်သက်ပြီးတနိုင်ငံလုံးအရေးဖြစ်တဲ့အတွက်အားလုံးကပါဝင်နိုင်ပြီးဘယ်သူ့ကိုမှအကူအညီတောင်းမှာမဟုတ်တယ်လို့ဘယ်သူ့ကိုမှလည်းကန့်သက်ထားမှာမဟုတ်ဘူးလို့ KIO ကပြောပါတယ်
။အဲကျွန်တော်ကတော့အများအားပြောပြီးတာဒီကျွန်တော်ပြည်တွင်းမှာရှိတဲ့ဒီအဖွဲ့အစည်းလူပုဂ္ဂိုလ်တွေကိုဘသူပါဝင်ကြပါဆိုပြီးတော့ကျွန်တော်ဖိတ်ကြားတာမျိုးအခုရေးတောင်းတာမျိုးတော့ကျွန်တော်လုံးမမဟုတ်ဘူးဆိုတာကျွန်တော်ပြောပြီးသားပါ။ဒါကြောင့်မို့ဒီအရေးမှာကချင်ရေးစုပဲမဲ့ဒီကိစ္စဟာပြည်တွင်းတရင်္ဂါလုံးတဲ့ဆိုင်တဲ့တက်ဆိုင်တဲ့အရေးကြီးတယ်တိုင်းသားအရေးကြီးဖြစ်တယ်ဒီကိစ္စပေါ်မှာအလုံးကပါဝင်နိုင်တယ်ပါဝင်ဆောင်ရွက်နိုင်တယ်ဒီကုမမပါဝင်ရမဆွေးနွေးရဆိုပြီးတော့တို့ကန့်တပိတ်ပင်ထားပြတော့မရှိဘူးခင်ဗျာ
ကချင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်တို့ဒီရက်ပိုင်းမှာတော့တိုက်ပွဲတွေငြိမ်သက်သွားပေမဲ့နှစ်ဖက်စလုံးကအသင့်စစ်ပြင်ထားတဲ့အနေအထားမှာရှိတယ်လို့လည်း KIO ကပြောပါတယ
်အဲဒီရက်ပိုင်းမှာတော့တိုက်ခိုက်မှုဒီကမရှိသလောက်လူရောပါသွားတာမျိုးတော့ရှိတယ်ဒါပေမဲ့အချိန်နဲ့တင်ငင်သွားလို့ပြောလို့မရဘူးအလုံးကဒီရှစ်တန်းမှာတတ်ခန်းနေတခုတစ်ခုဒီနည်းကကရှိတော့တင်မာမှုတော့ရှိသေးတယ်ခင်ဗျာ
ဒီအပိုင်းအတွင်းမှာကချင်ပြည်နယ်တဲကိုကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်သွားရောက်ခဲ့ပေမဲ့ KIO တာဝန်ရှိသူတွေနဲ့တွေ့ဆုံခြင်းသတင်းစကားပါခြင်းလုံးဝမရှိခဲ့တယ်လို့ KIO ထိန်းချုပ်ရာဒုက္ခသည်စခန်းနေစီကိုလည်းရောက်မလာခဲ့ဘူးလို့ KIO ဘက်ကပြောပါတယ်ရှင်